ချင်းပြည်နယ်ပလန်းမြို့မှာစစ်ကောင်စီတပ်တွေကရက်ွက်တဲ့အထိဝင်ရောက်ပစ်ခတ်လို့လူတဦးသေဆုံး2ဦးကြီးထိမှန်ဒဏ်ရာရရှိတယ်လို့ဒေသခံ9ဦးထက်မနည်းလဲဖမ်းဆီးခံရပါတယ်။ကြောက်လန့်လို့လူရာနဲ့ချီပြီးတော့ထွက်ပြေးတင်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမက်ကင်ဂျူတွေကပြောပြပေးမှာပါ
။ဖလန်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပစ်ခတ်ရမှာစစ်ကောင်စီတပ်ကလူတွေရက်ွက်တဲ့အထိပစ်ခတ်တာတွေလုပ်လို့အခုလိုထိခိုက်ဒဏ်ရာရတာဖြစ်တာလို့သိရပါတယ်။ချင်းပြည်နယ်ဖလန်းမြို့လုံပီးရက်ွက်နားမှာမူလောက်ကလေးကစစ်ကောင်စီတပ်ဖွဲ့တွေကတက်ဆွဲထားပြီးဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဘယ်မှာရှိကြလဲဆိုတာကိုဒေသခံတွေကိုရိုက်တန့်ဖမ်းဆီးမေးမြန်းနေတယ်လို့ဒေသခံတွေကပြောပြကြပါတယ်။ဩဂတ်လ9ရက်မနေ့မနက်ပိုင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့ CNDF ကစစ်ကောင်စီတက်ဆွဲထားတဲ့နေရာကိုတွားရောက်ပစ်ခတ်တိုက်ခိုက်တဲ့အကြောင်းချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ကတာဝန်ရှိသူတို့ကဗီဒီယိုကိုပြောပါတယ်ဒီနေ့မှာတော့စစ်ကောင်စီတပ်ဖွဲ့ကနေရက်ွက်တူတဲ့အထိဝင်ပစ်နေတာကြောင့်ဒေသခံတအူးသေဆုံးပြီး2ဦးထဏ်ရာရခဲ့တယ်လို့ CNDF တပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်ဒီနေ့မနေ့ကျတော့သူကရက်ွက်ထဲကိုပစ်တာပေါ့နော်စစ်ကောင်စီစီရင်တက်ကြောက်ကြီးတက်လာဦးဆောင်မိခင်နဲ့သူတို့လက်များမြောက်ပေါ့နော်ဆိုင်ကနေစီးလာတော့ပစ်တာကိုအမျိုးသားကတော့ပေါင်ဖြစ်သွားတယ်ပေါ့နော်နောက်ပြီးကြတော့ဒီရက်ွက်ထဲဝင်ပြီးတော့ပြည့်တဲ့ချိန်မှာရေစုပ်ကန်းထဲမှာရှိနေတဲ့အမေကြီးတယောက်ကိုကျွန်တော်ရင်သက်ခံပြီးတော့ဆေးရုံရောက်ခင်မှာပဲဆုံးသွားတယ်ပေါ့နောက်ပြီးတော့ဇာလာရက်ွက်မှာတယောက်ကျတော့သူတို့ကြောက်ပြီးတော့အိမ်ဟောက်မှာသွားပုန်းတာကိုအဲ့တော့မြင်ပြီးတော့ပြစ်လိုက်တာခုတော့စိုးရင်ရတဲ့အခြေအနေမှာရှိရပါတော့
ဖလန်းမျိုးကနေတလန်ရောင်းကျွေးရွာကိုစစ်ကူပြီးပြန်လာတဲ့ကိုဝင်ဆောင်အမျိုးသမီးတဦးနဲ့အမျိုးသားတဦးစီးလာတဲ့မော်တော်ဆိုင်ကယ်ကိုစစ်ကောင်စီကပြစ်ခတ်လို့အမျိုးသမီးကပေါင်မှာတနက်ဒဏ်ရာရခဲ့ပြီးအမျိုးသားကိုတော့စစ်ကောင်စီကဖမ်းဆီးထားတယ်လို့ပြောပါတယ်။ဒေသခံတွေနေတဲ့အင်းတဝိုက်မှာတက်ဆွဲထားပြီး CDF တပ်ဖွဲ့တွေဘယ်မှာရှိကြလဲဆိုတာကိုဒေသခံ၄ဦးကိုရိုက်နှက်ဖမ်းဆီးမေးမြန်းနေတာမို့မနေ့တုန်းကသူတို့တက်ဆွဲတဲ့နေရာကိုတွားရောက်ပြစ်ခတ်ရတာလို့ CNDF တပ်ဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
။ကျောင်းလေးစပစ်တာပေါ့နော်စပြီးတော့ဒီလိုသူတိကျတဲ့ရရှိမှုတွေလည်းရှိတယ်။ဒီအဲ့ဒီနောက်ပိုင်းကျတော့ပြန်ဆုတ်သွားတော့သူတို့ပဲပြစ်နေကြတာဆိုအမလေးကတော့ကျွန်တော်တို့စပစ်တာပေါ့ဒီနေ့ကျတော့သူတို့ပဲရန်တန်းပြစ်နေကြတာ။ဒီနေ့ကြီးတွေဆက်ပြတ်တယ်။ဟုတ်တယ်အမှတပစ်တယ်ဟာရက်ွက်ဟာပြည်သူတွေလည်းလိုက်ဖမ်းပြီးတော့ဒီCBS တွေမှာရှိတယ်ဆိုပြီးတော့တင်းရင်းပန်းနေဆက်ပြီးတော့ဖမ်းတာတွေပါရှိရဲ့ဗျာ။တန်းစီကတော့လောလောဆည်ကတော့၄ယောက်ဗျာ၄ယောက်၄ယောက်ထဲမှာတစ်ယောက်ကတော့ပြန်လွတ်သွားပြီ။သုံးဖို့မှအရှိုးရရများရဲ့ဗျာ။ရက်နဲ့ပြီးတော့ပြန်လွတ်ပေးလိုက်တယ်တဲ့။
ဖလန်းမျိုးလုံပြီးရက်ွက်မှာဩဂတ်လ9ရက်နေ့ဒီနေ့10ရက်မှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေပြီးထိခိုက်မှုတွေရှိခဲ့တဲ့အကြောင်းဒေသခံတဦးကလည်းဗီဒီယိုကိုအတည်ပြုပြောပါတယ်
။ဒီနေ့တော့ဆူချက်နဲ့တပစ်တင်တာတော့ရှိတယ်။မနေ့ကတော့မလွယ်ဘူး။ဟုတ်ကဲ့လက်နက်ကြီးနဲ့လည်းပစ်တယ်။မျိုးစုံတော့လက်နက်မျိုးစုံနဲ့အတန်တော့မျိုးစုံကြရတယ်။ပြီးတော့ပြင်မိကြတာပဲဒီလိုနဲ့ပြည့်တယ်ဆိုတော့ကျွန်တော်တို့မသိဘူး။အိုစစ်ပီးရင်းနဲ့ဟိုထွက်ပြေးတဲ့သူအမျိုးသမီးတွေရောက်တော့ကြံရရဆရာတော့ဆုံးသွားပြီပေါ့အဲဒီလုံးလောင်းရွာသူတို့လမ်းပြီးမှရှိတဲ့အိမ်ကနည်းနည်းအချိန်ကြီးမကောင်းလို့သူတို့ဇာလိုက်ရွာရှိတော့ရှိတယ်အဲ့ဒီကဲမှာသူတို့ကထွက်ပြေးတာနဲ့ကြေဆာမြင့်တယ်လို့ပြောကြတာလေ
မနေ့ကစစ်ကောင်စီတပ်ဖွဲ့တွေကဒရက်ဆက်ပြစ်ခတ်နေတဲ့အကြောင်းနဲ့ပြစ်ခတ်နေတဲ့နေရာတွေဟာဖလန်းမျိုးပေါ်ကနေ9မိုင်လောက်ဝေးတဲ့လုံပြီးရက်ွက်ဖြစ်တဲ့အကြောင်းအဲ့ဒီနေရာမှာတပ်စခန်းချောက်ထားပြီးအင်အားပြည့်ထားတာကြောင့်ဒေသခံတွေစောင့်နှံ့လို့လူရနဲ့ချီရီးဆက်ရာကိုထွက်ပြေးတင်းရှောင်နေရတဲ့အကြောင်းလည်းဒေသခံတွေကပြောပြကြပါတယ်။ချင်းပြည်နယ်ဖလန်းမျိုးတိုက်ခတ်မှုနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင်။